ံမှာစစ်မှုထမ်းနေသူထောင်ပေါင်းများစွာကိုစစ်ရုပ်တွေနဲ့အစားထိုးနိုင်မှုဖြစ်နိုင်ခြင်းရှိမှရှိစစ်တပ်ကလေ့လာဆန်းစစ်နေပါတယ်။ American စစ်တပ်ဟာစစ်မှုထမ်းသူအရေးအတွက်ရှော့ချပြီးစစ်ရုပ်တွေကိုပိုးပြီးချထားပေးဖို့စီစဉ်နေတယ်လို့လေ့ကျင့်ရေးနဲ့မူဝါဒချမှတ်ရေးဆိုင်ရာစစ်ဌာနချုပ်အကြီးအကဲဗိုလ်ချုပ်ကြီး Robert Gunn ကဝါရှင်တန်မြို့စင်ချေဘုံမှာမကြာသေးခင်ကကျင်းပခဲ့တဲ့ American လေကြောင်းပြန်တမ်းဆိုင်ရာညီလာခံမှာပြောပါတယ်။ရှင်းနေကုံလောက်မှာတက်မဟာတစ်ခုအတွက်စစ်သား 4,800 ကနေ 3,000 အထိရှော့ချမယ်လို့ဆိုပါတယ်။2019ခုနှစ်လောက်မှာတော့လက်ရှိတက်သားတန်းတဝက်ကျော်ရှိနေတဲ့ American စစ်တပ်မှာစစ်သား 4,200 လောက်ထိပဲရှိတော့မှာဖြစ်ပါတယ်။တိုက်ခိုက်ရေးမှာအရှိန်မပြတ်စေဘဲဆက်ပြီးထိရောက်မှုရှိနေစေဖို့အတွက်ကြာဆုံးသွားတဲ့စစ်သားတွေနေရာမှာစစ်ရုပ်တွေနဲ့စတင်အစားထိုးဖို့အတွက်စစ်တပ်ကစီစဉ်နေတာပါ။သူတို့ဟာတိုက်ခိုက်ရေးအတွက်မဟုတ်ပဲအထောက်အကူရစေဖို့ဖြစ်ပြီးကိုယ်တိုင်လှုပ်ရှားသွားလာနိုင်တဲ့မြေပြင်သွားနဲ့ဝင်ရင်သွားရင်တွေအပြင်လေးလံတဲ့စစ်ပစ္စည်းတွေနဲ့ဝင်းတို့ဝင်းဘိုးတွေကိုတည်ယူနိုင်တဲ့စစ်ရုပ်မျိုးတွေပါပါဝင်တယ်လို့ဗိုလ်ချုပ်ကြီးကပြောပါတယ်။အခုလိုစစ်ရုပ်တွေကိုသုံးတာ American စစ်တပ်ကိုရွှေ့ပြောင်းရင်းနဲ့တက်နေရချထားရေးမှာရောတိုက်ခိုက်ရေးဘက်မှာပိုးပြီးတိုးတက်လာစေမယ်လို့လည်းပြောပါတယ်။